မန္တလေးစည်းကျူဟိုတယ်အောက်ထက်ဤမှာရက်ထားတဲ့ကြကားမျိုးစားကားတည်းသည့်ဘဝနေပောက်ကွဲမှုဖြစ်ပွားခဲ့လို့လူထိခိုက်ဒေဆုံးမှုရှိတယ်လို့ဒဏ်ရာတဲ့သူတွေလည်းရှိကြောင်းမန္တလေးမြို့ကတူက RFV ကိုအခုလိုပြောပါတယ
်ကားကတော့ဆက်ကိုဘုံထောင်သွားလို့ပြောတာကားကလည်းမဲချိန်ပြီးတော့တွန်းလဲတွန်းလဲဟိုကလောက်တဲ့နှစ်ယောက်သေးတယ်အမေမတယောက်ကတော့ပောင်ကိုကွဲသွားတယ်ပောင်ကွဲပြီးတော့အဲဆင်းရုံတက်ရတယ်နေချင်းကောင်းလေးပေါက်တာတို့လက်ထီသွားတာတို့အဲ့လိုလေအမှန်တားလေးတွေထိတာလောက်ပဲရှိတယ်ဈေးကျူဟိုတယ်တစ်ခုလုံးအမှန်နေအကုန်လုံးကွဲသွားတယ်ဥပချာအဆောင်တိကတော့အမှန်နေပဲထိခိုက်သွားတယ်ဒီဈေးကျူကတော့ရှေ့ချမ်းရောနောက်ချမ်းရောအမှန်နေကွဲကုန်တာဒါကြောင့်ဈေးကျူဟိုတယ်မှာရှိတဲ့အယားကုန်းနေရာအစအကုန်လုံးမီးတဲ့ပါသွားတာဘောနော
်ကာဗွန်ပေါက်ကွဲခဲ့လို့လူအသေးပြောက်ရှိတယ်လို့မန္တလေးဒေသခံကပြောဆိုတာနဲ့ပတ်သက်လို့အတည်ပြုချက်ရနိုင်အောင် RFV ကပောက်ကွဲမှုဖြစ်တဲ့နေမီအပိုင်းအမတ်ရှိရဲစခန်းကိုဆက်သွယ်မိမြတဲ့အခါတာဝန်ကျရဲဝန်တန်းကအခုလိုပြောပါတယ်အဲ
့ဒါတော့ကိုလောတဲ့ဒီမှာနှစ်ဦးပဲရှိရကိုသေးတယ်ဆိုတော့ဟောအဲ့လိုတော့မကြောက်ဘူးတော့ပြင်သေးချာကားကနနာတည်ရမှာကျွန်တော်အဆင်ပြေမှာကွယ်ဘာဖြစ်လို့ဆိုတော့အခုကမတဲခွဲသေးဘူးသတင်းပို့ရတယ်ဟိုကတပွဲဒီကတပွဲပို့နိုင်တယ်ဆိုတော့
ဒါကတော့မန္တလေးမြို့အမတ်ရှိရဲစခန်းကတာဝန်ကျရဲဝန်တန်းတူပြောဆိုသွားတာဖြစ်ပါတယ်အဲ့ဒီရဲစခန်းကညနေ၄နာရီထိုးကနေအချိန်ထိလူနေဦးသာထိခိုက်ဒဏ်ရာရရှိကြောင်းအတည်ပြုပြောဆိုနေပြီးကားပုံခွဲခဲ့တဲ့လက်တဲတရခံဘက်သူဘာကြောင့်ဒီဖောက်ခွဲမှုဖြစ်ပွားရတယ်ဆိုတာနဲ့ပတ်သက်လို့တော့ဖြေဆိုနိုင်ခြင်းမရှိခဲ့ပါဘူးမန္တလေးဈေးကျုံအနီးကားပုံပေါက်ကွဲခဲ့တာနဲ့ပတ်သက်လို့ဈေးဌာနရုံးကို RFV ကဖုန်းနဲ့ဆက်သွယ်မေးမြန်းတဲ့အခါတာဝန်ကျဝန်ထမ်းအမျိုးသမီးကအခုလိုဖြေကြားပါတယ်
ကျမတို့သိရတော့အဲဒီကားပေါ်ကနေပြီးတော့တဲ့ကွဲတာလို့အဲ့လိုမျိုးပဲသိတာရှင်အသေးပြန့်ကောမရှိဘူးရှင်ဒဏ်ရာရတယ်တဲ့နှစ်ဦးလို့လည်းပြောတယ်ဘုံကအဲ့ဘုံပေါက်တဲ့နေရာမှာရှင်ကျမတို့ကဘသူမှမရောက်သေးတော့လေအတိအကျမသိသေးဘူးရှင
်မန္တလေးဈေးကျုံဤပောက်ကွဲမှုဖြစ်ပြီးအာဏာပိုင်တွေဘက်ကပောက်ကွဲမှုဖြစ်တဲ့နေရာကိုမိသက်ကား၃စီးနဲ့ရောက်ရှိလာပြီးလုံခြုံရေးအတွက်တားမြင့်ကာယံစစ်ဆေးသိမ်းဆည်းတာတွေပြုလုပ်နေပြီးတစ်ချိန်တည်းမှာဈေးကျုံဤတဝက်ကဈေးဆိုင်တွေအားလုံးလူလူပိတ်သွားပြီးပြည်သူတွေအထိတ်တလန့်ဖြစ်နေတယ်လို့မန္တလေးမြို့ကန်တွေကပြောဆိုကြောင်းပါခင်ဗျာ